ကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်ခဲ့တဲ့အောက်တိုဘာလထဲမှာစစ်ကောင်စီနဲ့ KIA ကချင်တပ်တွေကြားစစ်ရေးတင်းမာမှုတွေမြင့်တက်လာနေတာဖြစ်ပြီး63နှစ်ပြည့်နှစ်ပတ်လည်နေမှာပဲ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဖားကန့်မြို့နမ့်မဖြစ်ရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းနဲ့ပါတုံ့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်ဒီသတင်းအခြေအနေကိုကိုရနိုင်ကြွပြပေးပါအောင်ခင်ဗျာ
အော်တိုဘာ25ရက်နေ့မှာကျောက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တီထောင်တဲ့63နှစ်ပြည့်မြောက်တဲ့ကာလအတွင်းမှာစစ်ကောင်စီနဲ့ KIA ကြားစစ်ရေးတင်းမာမှုတွေပုံမမြင့်တက်လာသလိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်နေခဲ့တာပါအော်တိုဘာ25ရက်နေ့ည10နာရီဝန်းကျင်မှာတော့ဖားကန့်မြို့နယ်နမ်းမဖြစ်ရွာမြမသူရကြောက်မြက်ကုမ္ပဏီဝင်းတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်ခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဖားကန့်ဒေသခံတဦးကပြောပါတယ်
ကျွန်တော်တို့ကြားတာကအဲ့ဒီလက်မဖြစ်ကမြန်မာသူကဝင်းမှာဖြစ်တယ်လို့ပြောတာမမိရ10နိုင်လား7နိုင်လားမသိဘူးအဲ့ဒီအချိန်ဖြစ်တာအဲ့လက်လက်ငယ်လဲကြားတယ်လက်လက်ကြီးတွေကအတိအကျထူတာအသက်20ကျော်လောက်တော့ရှိတယ်
တခြားဒေသခံတို့ကလည်းတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီတပ်ကစခန်းကိုစွန့်ခွာသွားတဲ့နောက်ဒေသတွင်းရှိပြည်သူတို့ကကုမ္ပဏီဝင်းတွင်းရှိကြောက်စိတ်တွေကိုဝင်ရောက်ယူဆောင်တာတွေရှိကြောင်းပြောပါတယ
်မမိရအားလုံးချက်ပြေးသားချက်ပြေးသားတော့မင်းကတန်းကြပြီသူရဲ့အကုန်လုံးကိုမှတ်ထားတယ်ပါတယ်စိုက်ယူတယ်တော်လိုက်ပါရဲ့ယူတော့ဟိုဟိုလေးလည်းပိုင်းတော့ဟိုရေးကြံကြလာအားလုံးကမောင်းထုတ်ချတ
ာမြမသူရကြောင်းမြတ်ကုမ္ပဏီပိုင်ရှင်ဦးကျော်သူရဟာ NUG ပါဝယ်အတိုက်ခံဖွဲ့စည်းတွေကိုကူညီထောက်ပံ့တယ်ဆိုပြီး2022ခုနှစ်ဩဂတ်လကဖမ်းဆီးခံထားရသလိုသူရပိုင်ဆိုင်မှုတွေကိုလည်းချိတ်ပိတ်ခံထားရတာဖြစ်ပါတယ်ဒေသရင်းသတင်းမီဒီယာတွေမှာတော့ဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဖက်ကထိခိုက်ကြဆုံးတာရှိသလိုတပ်ဆွဲထားတဲ့စခန်းတွေကလည်းမီးလောင်ပျက်စီးသွားကြောင်းဖော်ပြကြပါတယ်KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဗိုလ်ထုနေညကဖားကတ်မှာတိုက်ပွဲဖြစ်တာမန်ကန်ကြောင်းပြောပေမဲ့တရင်အသေးစိတ်မသိရသေးကြောင်းပြောပါတယ
်ဖားကတ်ဘက်မှာမနေ့ကတိုက်ပွဲဖြစ်တယ်ဆိုတော့ကြားရပါတယ်ဒါပေမဲ့အမေဒီနေဒီပြည်သူတို့ကတော့ကုတ္တိရတော့ကျွန်တော်တို့စီမှာပူလာတော့မရှိသေးဘူးစုံစမ်းနေစေပြည့်ပါတယ်ခင်ဗျအဲတိကကြဆုံးမှုတွေဘလို့ဖြစ်လာတယ်ဆိုတော့ဖြစ်စဉ်တွေကတော့ကုတ္တိရတော့အတတိရှာတည်ပြုပေးလို့တော့မရသေးဘူး
ဒီလ24ရက်နေ့မနက်ကလည်းမန်စီမြို့နယ်ဦးလံပါကျေးရွာအုပ်စုရှိကရောရွာခြေဆိုင်စစ်ကောင်စီတပ်ကို KIA ကတွားရောက်တိုက်ခိုက်သိမ်းယူတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့မန်စီမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့စကမ်းသိမ်းတဲ့သတင်းကိုတော့အတိမပြုနိုင်ကြောင်းတုံ့ပြန်ထားပါတယ
်။မန်စီဘက်ကတိုက်ပွဲအခြေအနေလည်းအဲ့လိုပါပဲ။24ရက်နေ့မှာတိုက်ပွဲဖြစ်တာကတော့မှန်ပါတယ်။ဒါပေမဲ့သူတို့ရဲ့ဒီသတင်းကတော့ဖော့ဆက်တွေတော့မှမရသေးဘူးဖြစ်နေတဲ့အဘက်ကလည်း
ဒီလောက်ကိုရနေကဌာနချုပ်လိုင်စာအနီးကမုံလန်ခတ်စစ်ဆောင်စခန်းတိုက်ခိုက်မှုနောက်ပိုင်းမှာ KIA ကထိုးစစ်အရှိန်ကိုမြင့်တင်လာနေတာပါ၁၈ရက်နေ့မှာကချင်ပြည်နယ်ရွှေကူမြို့နယ်၅ဘတ်ကြီးစခန်း၁၉ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ရွာအနီးကရေးလာတော်စခန်းနဲ့၂၀ရက်နေ့မှာနတ်ဆိုင်ရအနီးရှိလိုင်လွန်အောင်ကြားစခန်းတွေကို KIA ကတိုက်ခိုက်သိမ်းယူခဲ့ပါတယ်ဒီစခန်းသိမ်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းရှိတပ်မတော်တပ်စခန်းတွေကို KIA ကအင်အားအလုံးအင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းရှမ်းမြောက်ဒေသ KIA တပ်မ6ကိုလေကြောင်းပစ်ကူအမြောက်ပစ်ကူတွေနဲ့ပြန်လည်တိုက်ခိုက်တာကြောင့် KIA ရုပ်လောင်းအချို့သိမ်းယူရခဲ့ကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ KIO တီထောင်တဲ့63နှစ်ပြည့်နှစ်အခမ်းအနားမှာ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာကဆရာနိုင်ရှင်စနစ်ကိုအမြင့်ပြတ်ချေမှုန်းသွားမှဖြစ်ကြောင်းနဲ့စစ်ကောင်စီကိုတော်လှန်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေကြောင်းထည့်သွင်းပြောဆိုထားပါတယ်။စစ်ကောင်စီဘက်က KIU ဌာနချုပ်လိုင်စာအနီးကိုပြီးခဲ့တဲ့ဇူလိုင်လဇန်းကစတင်ပြီးစစ်အာဖြစ်တင်းနေသလို KIU ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဗိုလ်ချုပ်ကြီးအမ်ပန်လာမိန်ကွန်းမှာပြောကြားချက်ကိုကြည့်ရင်တော့ဒေသတွင်းမှာစစ်ရေးပဋိပက္ခအခြေခံဆက်လက်မြန်မာလာမယ့်အခြေအနေမှာရှိနေပါတယ်ခင်ဗျာ